Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington myo raw VOA American tan ga ni 2016 khu ni Mela 29 ye taw ja ni ne ne khin season ni go Myanmar sanaw chain mane 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thau lwin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူချိန်ညာပေးပါပါမြန်မာနိုင်ငံမှာလူခွင့်အပြည့်အဝမထွန်းကားသေးဘူးလို့ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်အင်ချမ်းမြေတထေးကြီးဒေါ်နယ်ထရမ့်ဟာအခု Republican Party ကနေဝင်ရောက်ပြီးအရွေးခံတဲ့အမေရိကန်သမ္မတလောင်းဖြစ်တရားဝင်ဖြစ်သွားပါပြီထိုင်းနဲ့တရုတ်တို့ကြားစီးရေးပူးပေါင်းမှုတိုးမြှင့်မှုအတွက်သဘောတူညီချက်တွေကိုရခဲ့ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီဒေါက်ခင်မြတ်သက်ရေပြည်ပရောက်မြန်မာနိုင်ငံသားဟောင်းတွေဖိတ်ခေါ်ပြီးတိုင်းပြည်တိဆောက်ရေးမှာပါဝင်နိုင်အောင် NLD အစိုးရကစ조사သွားမှာဖြစ်ကြောင်းဒုနိုင်ငံကြီးဝန်ကြီးကပြောကြားသွားချိန်မှာပဲသက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ယုံတွေမှာပြည်ဝင်ခွင့်ဗီဇာရဖို့ဘလို့အခက်အခဲတွေရင်ဆိုင်နေရပါသလဲ
မြန်မာ99ရာခိုင်နှုန်းတော်တော်များများမပြန်ရသေးပါဘူး။ဘာကြောင့်မပြန်ရလဲဆိုတော့တန်ရုံကိုပတ်သက်ပြီးအောင်လုပ်လို့မပြန်သေးတ
ာ။ဒါကတော့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားဟောင်းတူပြောပြသွားတာပါ။အပြည့်စုံကိုတော့သတင်းစီစဉ်အပြီးမှာထုံလွှင့်ဖို့ရှိပါတယ်ရှင်။ဒါအပြင်နမတူမြစ်ပေါ်မှာတီဆောက်နေတဲ့ရေကာတာနဲ့ရေအားလျှက်စစ်စီမံကိန်းရပ်ဆိုင်ဖို့လူခွေရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့သတင်းလွှာကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းထုံလွှင့်မဲ့ကျန်းမာရေးကဏ္ဍမှာပေါ့သွေးလွန်တုတ်ကွေးတတိပြုစရာအကြောင်းတွေကိုကြားဖို့ရှိပါရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကကြော်ပြပါအောင်ရှင
်မြန်မာနိုင်ငံမှာလူခွင့်အပြည့်အဝမထွန်းကားသေးဘူးလို့အမေရိကန်သမ္မတအိုဘားမားကပြောကြားလိုက်ပါတယ်ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတကအီဆက်ရှိမာမျိုးမှာချက်တပရင်းတွေကသတင်းစာဆရာရင်းနဲ့တွေ့ဆုံတဲ့အခါမှာအခုလိုပြောကြားသွားတာဖြစ်ပါတယ
် It doesn't solve these problems immediatelyYou know, right now, Burma, Myanmar is undergoing this democratic transformation.
Lumuye တက်ကြွလှုပ်ရှားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောင့်တိုးတက်ရွေးရှားမှုရှိနိုင်ပေမဲ့ပြဿနာတွေကိုတော့ချက်ချင်းပြေလည်သွားစေနိုင်မှာမဟုတ်ဘူးလို့ပြောသွားတာပါ။အခုအခါမြန်မာနိုင်ငံမှာတစိမ့်တစ်ပိုင်းအပြင်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုကြောင့်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလုပ်နေပါတယ်။နှစ်နဲ့ချီပြီးတော်လန်ပြောင်းလဲမှုတွေကိုလုပ်နေပါတယ်ဒါပေမဲ့လူခွင့်လှုပ်ရှားသူတို့ဟာမြန်မာပြည်ထဲမှာပဲအချင်းချောက်ခံရပါတယ်ဆိုတာကျွန်တော်အခိုင်အမာပြောနိုင်ပါတယ်သူတို့ဟာလွတ်လပ်စွာပြောဆိုခွင့်ကိုမရကြသေးပါဘူးကျွန်တော်တို့နိုင်ငံတွေမှာလိုလွတ်လပ်စွာစုဝေးခွင့်မျိုးလည်းမရကြသေးပါဘူးလို့ပြောသွားတာပါဒါအပြင်လုံလောဆယ်မှာ IS အကြမ်းဖက်သမားတွေရဲ့အချင်းချောက်မှုကအဓိကကျနေပေမဲ့နိုင်ငံတကာစီးမြင်တွေကျင့်ဝတ်တွေကိုချိုးဖောက်ပြီးမတိမငိမ့်တဲ့အထူးကြံဖြစ်နေတဲ့မြောက်ကိုရီးယားဟာတာဝေးပြင်နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကိုဒီဇိုင်းမမလှုပ်ဆောင်နေတဲ့အတွက်အထူးဂရုစိုက်ရမယ့်ချိန်ကြောင့်မှုကြီးဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။တချိန်တည်းမှာပဲဗီယက်နမ်နဲ့မြန်မာလိုနိုင်ငံမျိုးဟာအမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုကြောင့်မြောက်ကိုရီးယားရဲ့ပြည်ပကိုလက်နက်ရောင်းချနိုင်မှုတွေကိုယုံနေသွားစေတယ်လို့လည်းပြောပါတယ်။အခုဂျပန်နိုင်ငံမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးအတွင်း G7 ခုနှစ်နိုင်ငံဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာလက်ရှိနိုင်ငံတကာရေးရာကိစ္စတွေနဲ့အတူတောင်တရုတ်ပင်လယ်ပြင်အရေးကိစ္စကိုလည်းဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ချက်တပရင်းနဲ့ထိပ်သီးအစည်းအဝေးဖွင့်ပွဲမှာအမေရိကန်သမ္မတကပြောတာပါ။ဒါပေမဲ့တောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုအခြေအနေပိုဆိုးသွားစေနိုင်တယ်လို့တရုတ်နိုင်ငံကဆိုထားတဲ့ဆွေးနွေးတာမျိုးတွေကိုမလုပ်ကြဖို့အတွက် G7 ဆက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံကိုတရုတ်ကနေသတိပေးခဲ့တာပါ။
အနိုင်ရနိုင်ခြင်းမရှိတဲ့အခြေအနေကနေအမေရိကန်နိုင်ငံရေးမြင့်ခွင့်ရဲ့အမြင့်ဆုံးနေရာကိုတက်လှမ်းလာတဲ့ဘီလီယံနာတထေးဒေါ်နယ်ထရမ့်ဟာ AP သတင်းဌာနရဲ့သုံးသပ်ချက်အရ Republican Party ရဲ့သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံရတော့မှာလို့မှဖြစ်တယ်လို့သိရပါဗျ။ဒါအပြင်ဒေါ်နယ်ထရမ့်ဟာပြည်နယ်အဆင့်ပါတီတွင်ရွေးကောက်ပွဲတွေမှာအများစုဖြစ်တဲ့ကိုယ်စားလှယ်နေရာ1238ဦးအနိုင်ရထားပြီးဖြစ်တဲ့အတွက်ဇူလိုင်လမှာကျင်းပမယ့် Republican Party ညီလာခံမှာသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံရတော့မှာဖြစ်တယ်လို့ AP သတင်းဌာနကပြောလိုက်တာဖြစ်ပါတယ်။ဒါအပြင် Trump ဟာဇူလိုင်လ9ရက်မှာလုပ်ဖို့ရှိတဲ့လက်ကျန်ပြည်နယ်အဆင့်ပါတီရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်အရေးအတွက်အရာနဲ့ချီပြီးထပ်အနိုင်ရဖို့ဖြစ်နိုင်ခြေရှိနေပါတယ်။ Donald Trump ကသူ့အနေနဲ့အလွန်မှဂုဏ်ယူဝမ်းမြောက်မိတဲ့အပြင်သူသမ္မတဖြစ်တဲ့ပထမဆုံးရက်တွေမှာပဲသမ္မတ Obama လက်မှတ်ရေးထိုးခဲ့တဲ့သမ္မတအမိန့်တွေကိုပြောင်းပြန်လှန်ပြီး American စစ်တပ်ကိုအင်အားပိုကြီးလာအောင်ပြန်လည်တည်ဆောက်မယ်လို့မြောက် Dakota ပြည်နယ်မှာပြုလုပ်တဲ့ သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီလိုသာဆိုရင်တော့ကျွန်တော်တို့ကိုဘယ်သူမှရန်စရဲတော့မှာမဟုတ်ပါဘူး။ကျွန်တော်တမရဖြစ်ပြီးပထမဆုံးရက်တရာကတော့တော်တော်ကိုပျော်စရာကောင်းပါပါလို့ထရမ့်ကပြောသွားပါတယ်။ဒေါ်နယ်ထရမ့်မတိုင်ခင်အမေရိကန်မှာအကြီးဆုံးနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီနှစ်ခုလုံးမှာ1952ခုနှစ်နောက်ပိုင်းလက်ရှိအာဏာရနိုင်ငံရေးသမားမဟုတ်တဲ့သူတဦးကိုပါတီကိုစားပြုကိုယ်စားလှယ်လောင်းဖြစ်တင်မြောက်ခဲ့တာမရှိခဲ့ပါဘူး။1952ခုနှစ်မှာဒုတိယကမ္ဘာစစ်စစ်ပြန်ဗိုလ်ချုပ်ကြီးဟောင်း Dwight Eisenhower ကို Republican ပါတီကိုစားပြုသမ္မတလောင်းဖြစ်တင်မြောက်ခဲ့ပြီးတာဟာနောက်ဆုံးအကြိမ်ဖြစ်ပါတယ်။
လေပြန်းကန်ယူရမ်းမှာချက်တပရီနေကရွှေပြောင်းဒုက္ခတွေရိုက်လိုက်ပါလာတယ်။လေတစည်းတိမ့်မောက်ခဲ့ပြီးလူပေါင်း20လောက်တိဆုံးမယ်လို့ခန့်မှန်းရပါတယ်။နှစ်ရက်တွင်းဖြစ်ပေါ်တဲ့ဒုတိယမြောက်ဒီမတော်တဆဖြစ်မှုမှာလူပေါင်း80ကျော်ကျေဆဲနိုင်ခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။မြေထဲပင်လယ်ထဲမှာလူမရှိတော့တဲ့လှေနှဆင်းနဲ့တူမျောနေတဲ့အလောင်းလေးလောင်းကိုတွေ့ရတယ်လို့ကန်ယူရမ်းဆောင်တပ်ကသတင်းပို့ပါတယ်။ဒါကိုကြည့်ရင်လူမောင်းခိုးထုတ်လာသူတွေကရာသီဥတုကောင်းလာတာကိုအခွင့်ကောင်းယူပြီးစိတ်မချရတဲ့လှေတွေနဲ့ဥရောပကိုရွှေပြောင်းဒုက္ခတွေပို့ပေးဖို့ကြိုးစားရင်းတိဆုံးသွားသူတွေနောက်ထပ်တွေ့ရနိုင်တယ်ဆိုတာပြနေပါတယ်။တချိန်ထဲမှာပဲလေပြားအနောက်ပိုင်းကဆပရတာမြို့နားမှာရောဇဝါရာမြို့နားမှာပါရွှေ့ပြောင်းဒုက္ခတဲ့960ကျော်ပါတဲ့အုပ်စုနှစ်စုကိုကယ်ဆယ်ရတယ်လို့လေပြားရေးတပ်ပြောခွင့်ရကပြောပါတယ်။
IS အကြမ်းဖက်အဖွဲ့ဟာအမေရိကန်ပါဝင်ကမ္ဘာတစ်ဖွန်းမှာအကြမ်းဖက်မှုတွေပေါ်ပေါက်လာအောင်တိုက်ရိုက်ထိတွေ့ဆက်ဆံပြီးအမိန့်ပေးတာမျိုးမရှိပဲအတူယူလှုပ်ဆောင်လာအောင်နှိုးဆော်နိုင်တဲ့အစွမ်းရှိတယ်လို့အမေရိကန်အရာရှိတွေကသတိပေးလိုက်ပါတယ်။ကမ္ဘာကြီးဟာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုရဲ့နောက်ထပ်အဆင့်တစ်ဆင့်ကိုရောက်လာနေပြီလို့အမေရိကန်အစိုးရအမိမြေလုံခြုံရေးဌာနကဒုတိယဝန်ကြီးအလက်ဇန်ဒရိုမေယာကော့စ်ကကြာသပတေးနေ့ကအမေရိကန်လွှတ်တော်ဆွေးနွေးပွဲမှာပြောသွားပါတာပါ။ကျွန်တော်တို့ဟာအကြမ်းဖက်သမားတွေကတိုက်ရိုက်ရင်ဆိုင်တိုက်ခိုက်ရတဲ့ကဘာကနေအကြမ်းဖက်သမားတွေကိုအတူယူအားကြပြီးတိုက်ခိုက်တာတွေကိုရင်ဆိုင်ရတဲ့ပုံစံကိုကူပြောင်းလာနေပြီးဒီအချိန်မှာတိုက်ခိုက်သူတွေဟာတခါမှအကြမ်းဖက်အဖွဲ့အစည်းတစ်ခုကအဖွဲ့ဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံမှုတာမရှိဘဲ IS အဖွဲ့ရဲ့ဝါဒဖြန့်ချီမှုတွေကြောင့်တိုက်ခိုက်မှုကျူးလွန်လာတာမျိုးဖြစ်လာတယ်လို့မယာကော့စ်ကပြောသွားပါတယ်။အခုလိုအကြမ်းဖက်သမားတွေကိုအတူယူအားကြပြီးတိုက်ခိုက်တဲ့အကြမ်းဖက်မှုမျိုးဟာစုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ရဲအာဏာပိုင်တွေအတွက်ထောက်လှမ်းမှုပိုခတ်ခဲ့ပြီးလုံးဝသတိမထားမိတဲ့အခြေအနေမှာဖြစ်လာနိုင်တယ်လို့သူကပြောပါတယ်။မနေ့ကကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တာကိုထောက်ရှုပြီးအမိမေလုံခြုံရေးကော်မတီဝင်တွေကဒီသုံးသက်ချက်ကိုသဘောတူညီခဲ့ကြပါတယ
်။ VOA American တိုင်းရဲ့မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6.85နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနဲ့တရုတ်နိုင်ငံတို့ကြားမကြခင်ကပဲရခဲ့တဲ့စီးရေးသဘောတူညီမှုတွေကြောင့်နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေအတိမ်နဲ့ပတ်သက်ပြီးခံမှန်းချက်တွေထွက်ပေါ်လာနေပါတယ်။တရုတ်ကာကွယ်ဝင်ကြီးလက်ဖြင့်နိုင်ငံတော်ကောင်စီဝင်လက်ဖြင့်တဲ့ဗိုလ်ချုပ်ကြီးချန်ဝမ်ကွန်းနဲ့ထိုင်းကာကွယ်ဝင်ကြီးပရာဝတ်ဝမ်ဆူဝမ်တို့ဟာဒီသတင်းပတ်ထဲလာအိုနိုင်ငံကအာဆီယံကာကွယ်ဝင်ကြီးတွေရဲ့ဆွေးနွေးပွဲအတွင်းတီးခြားတွေ့ဆုံခဲ့တာပါ။အခုရခဲ့တဲ့သဘောတူညီချက်တွေဟာပူးပေါင်းဆောင်ရွက်မှုကိုခိုင်မာစေဖို့ဆိုတာသူတို့ရဲ့တွေ့ဆုံမှုကတီးခြားစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဟာသူ့ရဲ့စီးရေးလိုအပ်ချက်တွေအတွက်တရုတ်ကိုလိုရတဲ့ပိုးပြီးမှီခိုဖို့တော့မဖြစ်နိုင်ဘူးလို့သတိထားသုံးသပ်ကြပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကောင်စီနဲ့တရုတ်ထောက်လှမ်းရေးအေဂျင်စီတို့ကြားညှိနှိုင်းခဲ့တဲ့သဘောတူညီချက်တွေဟာစီးရေးဆက်ဆံမှုခိုင်မာရေးပညာရေးနည်းပညာနဲ့ဖွံ့ဖြိုးရေးအပြင်အကြမ်းဖက်မှုချိန်မုံရေးကျွမ်းကျင်သူများအလုပ်ဖွဲ့ရဲ့ပူးတွဲဆောင်ရွက်မှုကိုပုံမှန်ခိုင်မာစေဖို့တွေပါဝင်ပါတယ်။ဗိုလ်ချုပ်ကြီးပရာဝတ်ရဲ့အကြံပေးဖြစ်တဲ့နိုင်ငံရေးသူတွေပနိတန်ဝတ္တနရာခွန်ကတော့အခုဆွေးနွေးမှုတွေဟာအင်အားကြီးနိုင်ငံတွေနဲ့ထိုင်းနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုပုံမှန်ကျပြန့်လာတာကိုပြသတာလို့ပြောပါတယ်
။ကမ္ဘာပံဟာကမ္ဘောဒီးယားနိုင်ငံကို၅နှစ်ကြာချင်းငွေထုတ်ပေးမှုရပ်ဆိုင်းထားရကနေအခုလအစောပိုင်းမှာပြန်ချင်းငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာကြောင့်ကျွမ်းကျင်သူတွေစီကဝေဖန်တယ်ပေါ်ထွက်လာခဲ့ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကမ္ဘာပံဟာအရှိတောင်အရှာနိုင်ငံတွေမှာဆင်းရဲမွေးတွေမှုကြော့ချရေးစီမံကိန်းတွေလုပ်ဖို့ဒေါ်လာတန်130ကျော်ထုတ်ချေးဖို့မေလ19ရက်ကကြေညာလိုက်တာကြောင့်အစိုးရကိုဝေဖန်သူတွေအတွက်အံ့အားတင်စရာဖြစ်ခဲ့ပါတယ်။အစ်စ်ထုတ်ချွေးမဲ့ချင်းငွေတွေမှာမြေသိမ်းစီးပြီးကပွန်တုံဒေတာကဒေတာကန်ရွာသားတွေကိုအတင်းအကျပ်ရွှေ့ပြောင်းခံရနိုင်တဲ့အငင်းပွားဝယ်မြေယာဖော်ထုတ်ရေးစီမံကိန်းတစ်ခုအတွက်လည်းပါဝင်နေပါတယ်
။မြန်နှုံးမြင့် internet ဆက်သွယ်ရေးစနစ်နဲ့အချက်လက်တွေတင်ပြတဲ့ cloud ဝန်ဆောင်မှုပေးဖို့တောင်းဆိုသူတွေတိုးနေတာမို့ဒီလိုအပ်ချက်ပြည့်မီစေဖို့ Microsoft Corporation နဲ့ Facebook Company တို့ဟာ Atlantic သမုဒ္ဒရာဖြတ်တဲ့ပင်လယ်ရောက် cable line တိဆောက်ဖို့အတွက်သဘောတူညီခဲ့ကြပါတယ်။ kilometer 6600အရှေ့ရှိတဲ့ Spain ဘာသာနဲ့ DA line လို့အတိပယ်ရတဲ့ Mira cable line ကို American ပြည်ထောင်စုအရှေ့ဘက်ကန်ယူရာ Virginia ပြည်နယ်ကနေ Spain နိုင်ငံ Bilbao အထိဆက်သွယ် တောင်းဆောက်လို့မဲ့ Microsoft နဲ့ Facebook ကုမ္ပဏီတို့ကချက်သပရင်းနေမှာကြေညာပါတယ်ဒီ cable line ဟာ Spain နိုင်ငံကတဆင့် Africa တိုင်းအာရှနဲ့အရှေ့လယ်ပိုင်းအပြင်ဥရောပတချို့ဒေသတွေနဲ့ဆက်သွဲမှာဖြစ်ပါတယ်ဒီ cable line ကို2018ခုနှစ်အောက်တိုဘာမှာအပြီးအသွေးတန်းဆောက်လို့မှာဖြစ်ကြောင်းလည်းပြောပါတယ် Direct from Washington The Voice
of Americaဒါကတော့ဒေါက်ခမျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုပြပြသွားတာပါ။တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ NLD အစိုးရလက်ထက်နိုင်ငံသားရေးဝန်ကြီးဌာနကရပောင်းတရားအတွင်းဘာတွေဆောင်ရွက်သွားမလဲဆိုတာကိုကြည့်ကြရအောင်ပါ။အရင်စစ်အစိုးရအဆက်ဆက်မှာဒီမိုကရေစီရေးလှုပ်ရှားမှုကြောင့်ပြည်ပကိုရောက်ရှိပြီးပိတ်ပင်ခံထားရတဲ့အမည်မဲစီးရင်မှာပါဝင်နေတဲ့မြန်မာနိုင်ငံသားတွေပြည်ရင်းပြန်လာနိုင်ရေးပထမရက်တရားအတွင်းအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကမနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဂျပန်အပါအဝင်နိုင်ငံအတော်များများမှရှိတဲ့မြန်မာနိုင်ငံသားဟောင်းတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာရဖို့သက်ဆိုင်ရာမြန်မာတန်ယုံတွေနဲ့ဆက်ဆံရမှာဘယ်လိုအခက်အခဲတွေရှိနေပါသလဲဆိုတာဆက်လက်နားဆင်ပါရှင်။ NLD အစိုးရတဲ့လက်ထက်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ပထမရက်တရအတွင်းဘာတွေဆောင်ရွက်သွားမလဲဆိုတာနဲ့ပတ်သက်လို့ဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ရဲ့ပြောကြားချက်ကိုမနေ့ကပြန်ကြားရေးဝန်ကြီးဌာနရဲ့ Facebook မှာဖော်ပြခဲ့တာပါပြည်ပရောက်မြန်မာနိုင်ငံသားတွေတဲ့ကရာဇဝတ်မှုကင်းရှင်းပြီးယုံကြည်ချက်ကြောင့်ဒါမှမဟုတ်နိုင်ငံရေးလှုပ်ရှားမှုကြောင့်အမြင့်မဲစီးဖော်ပြခံထားရသူတွေကိုပယ်ဖျက်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမယ်အကြောင်းဦးကျော်တင်ကအခုလိုပြောသွားပါတယ
်ဟိုရာဇဝတ်မှုတွေပဲကျူးလွန်သွားတာမျိုးတွေမဟုတ်ဘဲနဲ့နိုင်ငံရေးယုံကြည်သက်သက်ချက်သက်သက်နဲ့ဆိုလို့ရှိရင်အဲ့လိုပြန်တမ်းမြစ်ထားရဆိုရင်အဲ့လိုလူတွေပြန်လာခွင့်ရအောင်ကျွန်တော်တို့အနေနဲ့သက်ဆိုင်ဝန်ထမ်းတွေညှိနှိုင်းပြီးတော့ဒါအလင်းရက်တရအတွင်းအဆင်ပြေအောင်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒါ့အပြင်ပြည်ပရောက်မြန်မာနိုင်ငံသားဟောင်းတွေဟာနိုင်ငံရေးစီးပွားရေးနဲ့ပညာရေးစတာတွေမှာနိုင်ငံတကာအတွေ့အကြုံတွေရှိတဲ့အတွက်မြန်မာနိုင်ငံကိုဖိတ်ခေါ်ပြီးတိုင်းပြည်တိဆောက်ရေးမှာပါဝင်နိုင်အောင် NLD အစိုးရကစ조사ဆောင်ရွက်သွားမှာဖြစ်တယ်လို့လဲဆိုပါတယ်။ဒီအတွက်လဲသူတို့တွေကိုပြည်တွင်းနေထိုင်ခွင့်ဗီဇာတက်တန်း6လအထိတုံးမြင့်တက်မှတ်ပေးဖို့ဆောင်ရွက်နေကြောင်းဥကြတင်ကအခုလိုပြောပါတယ
်ပြည်ပရောက်နိုင်ငံသားဟောင်းနေပေါ့နော်သူတို့တွေမြန်မာနိုင်ငံကိုလာမယ်ဆိုရင်28လောက်ပဲခွင့်ပြုတာမျိုး social visit ခေါ်တာပေါ့နော်အဲ့ဒါမျိုးအဲ့ဒါတဲ့ပုံမကြကြမှာ3လတန်းနေ6လတန်းနေအဲ့လောက်ထိတုံးမြင့်ကြကြနေခွင့်ရဖို့သူတို့လျှောက်လာတွေနဲ့ပတ်သက်ပြီးတော့ဒါပုံမပြီးတော့လွယ်ကူလင်းမြန်တွက်လက်စေဖို့ဒါမျိုးကျွန်တော်တို့ဟိုပါပေါ့ဖြည့်လျှော့ပေးမှုတွေကျွန်တော်တို့ဆောင်ရဒီသက်ဆိုင်ဝန်ကြီးဌာနနဲ့အဲ့ဒါညီနိုင်ဆောင်ရသွားဖို့လုပ်နေတာတွေရှိပါတယ
်အခုလိုပြည်ပရောက်မြန်မာနိုင်ငံသားဟောင်းတွေပြန်ခွင့်ရဖို့ NLD အစိုးရကစတင်စ조사ဆောင်ရနေချိန်မှာပဲသက်ဆိုင်ရာမြန်မာတန်ယုံတွေနဲ့ဆက်ဆံရာမှာအခက်အခဲတွေအများကြီးရှိနေသေးကြောင်းအမည်မဲစီးရင်ထည့်သွင်းခံထားရတဲ့ဂျပန်နိုင်ငံရောက်မြန်မာအရေးတက်ကြွလှုပ်ရှားနေသူကိုထွန်းဝေက VOE ကိုပြောပါတယ
်အခုလက်ရှိအစိုးရပြောင်းသွားပြီတာမတ်တွေမပြောင်းလဲသေးပါဘူးအဲ့တော့မြန်မာ99ရာခိုင်နှုန်းတော်တော်များများမပြောင်းရသေးပါဘူး။ဘာကြောင့်မပြောင်းရလဲဆိုတော့တန်ရုံပတ်စံပြောင်းအောင်ဆိုလို့မပြောင်းလဲ။မပြောင်းသေးတာပါ။ဘာကြောင့်ပတ်စံပြောင်းရလဲဆိုတော့ပြည်လေးလေးပတ်စံဘာဒီဆိုရလဲဆိုတော့အခုဆိုရတဲ့လက်ဆံကိုရောက်တော့ပညာရေးဈေးဒီမှာသုံးမယ်။မိမလာတဲ့နေရာတွေမှာသုံးမယ်ဆိုလို့ရှိရင်ပြည်ရကျိုးနှက်ပါလေ။အဲ့အတွက်လူရဲ့သူတော်နဲ့မြန်မာတန်ရုံကစာမဲ့မယုံလို့မပြောင်းရသေးပါဘူး။ဆိုရပြောင်းလဲွားလူရဲမပြောင်းလဲဆိုဒီလူရောမယုံလို့မပြောင်းရသေးဘူးအများကြီးရှိတယ်လို့ကျွန်တော်သုံးသပ်မိပ
ါဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကတော့မြန်မာတန်ယုံတွေဟာပြည်ပရောက်မြန်မာနိုင်ငံသားတွေအားကိုအားထားရာအဖြစ်ဂျိုးပန်းဖော်ဆောင်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပြည်ပမှာရှိတဲ့မြန်မာတန်ယုံတွေနဲ့ဆက်ဆံရမှာအခက်အခဲတွေရှိနေပြီးအခုချိန်ထိပြည်ဝင်ခွင့်ဗီဇာမရသေးသူတွေတဲ့ရှင်လေးလုံးလှုပ်ရှားမှုမှာထင်ရှားခဲ့တဲ့ကျောင်းသားခေါင်းဆောင်ဟောင်းတွေဖြစ်တဲ့ကိုမိုးသီးစွန်နဲ့မခင်အုံမာတို့လည်းပါဝင်ပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံမြန်မာတန်ယုံကဘာအကြောင်းပြချမ်းမှမပေးဘဲဗီဇာအခုချိန်ထိထုတ်မပေးသေးဘူးလို့ဆိုပါတယ်ရှင်။မကြာခင်မှာတော့မြန်မာစီးပွားရေးမှာတရုတ်နဲ့အမေရိကန်ယင်းနှီးမြှုပ်နှံမှုတွေရဲ့တက်ရောက်မှုအခြေအနေတွေကိုပြောပြမှာပါ။ရှမ်းပြည်နယ်မှာရှိတဲ့နမ်မတူမြစ်ပေါ်မှာတိစောက်နေတဲ့ရေကာတာတွေနဲ့ရေအားလျှက်စစ်စီမံကိန်းကိုရပ်ဆိုင်းဖို့ဒေသခံတွေနဲ့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရဲနိုင်ကအပြည့်အစုံကိုပြောပြမှာပါရှင်
။နမ်မတူမြစ်ပေါ်မှာတိစောက်နေတဲ့ရေကာတာတွေနဲ့ ရေအားလျှက်စစ်စီမံကိန်းကိုရပ်ဆိုင်းဖို့ဒေသခံတွေနဲ့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒီရေကားတွေတိစောက်တာဟာဒေသခံတွေအတွက်အကျိုးမြတ်မရှိဘဲနှစ်နာဆုံးရှုံးမှုတွေသာဖြစ်ရတာကြောင့်ရပ်တန့်ဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့နေဆွဲနဲ့ပေးပို့လိုက်တဲ့အိတ်ဖွင့်ပေးစာမှာအခုလိုတောင်းဆိုထားတာဖြစ်ပါတယ်။အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်။
ဟုတ်ကဲ့ပါနမ်တူမြစ်ပေါ်မှာနဝေးစုရပိုင်း SM Power ကုမ္ပဏီကစောက်လုပ်နေတဲ့အလဲရဲရွာရေကာတာတီစောက်နေတာနဲ့ပတ်သက်ပြီးတော့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်တာပါရှမ်းတောင်သူလယ်သမားကွန်ရက်ရှမ်းလူခွင့်မှန်တိုင်းနဲ့ရှမ်းသဘာဝပတ်ဝန်းကျင်ဖွဲ့တွေကဒီကနေ့မေလ26ရက်နေ့နေဆွဲနဲ့ပေးပို့လိုက်တဲ့အိတ်ဖွင့်ပေးစာနဲ့ပတ်သက်ပြီးတော့ရှမ်းလူခွင့်မှန်တိုင်းအဖွဲ့ကဆိုင်းခွန်မိုင်က VOA ကိုအခုလိုပြောပါတယ်
သာပြရတဲ့ရည်ရချတော့အခုနမ်တူရေကတာပေါ်မှာဒီဆောင်မဲ့ရေကတာငါကုတဲ့အမြတခုတော့ပြည်စီတော့ရတယ်နော်အဲလေးကုအမြတော့ထမဆောက်ဖို့အတွက်ရဲနတ်တဲ့အရွတူရတာတဲ့အဒီမြစ်ပေါ်မှာမြစ်မပေးမှနေကြတဲ့အဒီတလုံးရွာအဒီတော့လည်းတဘောမတူတဲ့အတွက်ကြောင့်မလို့ပေါ့လေပြီးရင်ဒီရဟာတကယ်လို့ရေကတာဒီဆောင်မဲ့ဆိုလို့ချင်းဒီသူတို့ရွာတဲ့မကပေါ့လေအဒီဒီဘောအနီးတစ်ဆမှနေကြတဲ့အဒီဒီဘောမျိုးနဗီနာဟာဒီပါပါတော့မယ်အတက်ကြောင့်လို့ဒါဟိုပီတူပီကားတွေကတော့ကန့်ကွက်တာပေါ့တော့စမ်းစုချန်နေကတော့ဟိုအတိုင်းပင်ကံပုဂ္ဂိုလ်ဆိုတော့တူအဒီရဲ့ကိစ္စကိုဖြေထင်းနိုင်မယ်လို့ထင်လို့ကျွန်တော်တို့ဒီ difference ပြလေးရချင်းပြတာပေါ့
ဒီရေကာတာတီစောက်နေတာနဲ့ပတ်သက်ပြီးတော့ပြီးခဲ့မတ်လ31ရက်နေ့ကလည်းနမ်လူမြစ်ကိုကာကွယ်စုဆိုတဲ့အစီရင်ခံစာစောင်ထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာထဲမှာနမ်လူမြစ်ပေါ်မှာတီစောက်နေတဲ့ရေကာတာတွေနဲ့SM Power ကုမ္ပဏီကတည်ဆောက်နေတဲ့အလဲရွဲရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိတယ်လို့ဖော်ပြထားပါတယ်။ရေအားလျှက်စစ်စီမံကိန်းကနဲ့ရရှိနေတဲ့အကျိုးမြတ်တွေကိုဒေသခံတွေကမခံစားရသလိုဖြစ်ပေါ်လာမဲ့ပြဿနာတွေကိုလည်းတာဝန်ခံပေးမဲ့သူမရှိဘူးလို့ဆိုင်းခွန်မိုင်ကပြောပါတယ်
။ဒီနိုင်ငံတော်ကလို့လို့ဒီအလက်ဆေကိုလှုပ်တယ်ဆိုပေမဲ့လည်းအားလုံးကဒါဟိုနိုင်ငံခြားသားတွေနဲ့လှုပ်ပြီးတော့နိုင်ငံခြားမှာဟိုပြန်ရောင်းတဲ့ဟာလင်းတော့ဟိုလက်ရှိရှိနေတဲ့ရေကာတာတွေကဲမမကြီးအလက်စစ်ထုတ်တဲ့ဟာတွေကလည်းဒီမြန်မာနိုင်ငံမှာပဲအများဆုံးတုံးတာမဟုတ်ဘူးလေအဲဒီမြန်မာနိုင်ငံမှာရောက်မဲ့အတွက်လည်းပါအဲဒီမြန်မာနိုင်ငံအတွက်ပဲပို့ပြီးတော့ပါတဲ့အတွက်ကြောင့်မဟုတ်နောက်ထပ်ဟိုဖြစ်လာမဲ့ပြဿနာတွေရဲ့ဘယ်သူမှတာဝန်မယူဘူးပေါ့တကယ်လို့ဒီအဲ့ဒီတလုံးရွာမှာရေအောက်တကယ်ညှို့မြုပ်သွားမဲ့ဆိုလို့ချင်းသူတို့ပြီးမဲ့နေရာတွေယော်မှုတွေနောက်ထပ်နေရာတွေကအခုချိန်ထိဘာမှကန့်တတ်ထားတဲ့နေရာတွေမရှိသေးဘူးလေ
ဒါပြင်ရေကာတာတွေတိစောက်တဲ့နေရာမှာဖြစ်ပေါ်လာမဲ့စိုးကျိုးတွေကိုပွင့်လင်းမြင်သာစွာထုတ်ဖော်ပြောဆိုထားခြင်းမရှိဘူးလို့လည်းဆိုပါတယ်ရေကာတာတိစောက်တဲ့အတွက်မြေကျောင်းတွေပျက်စီးစေလို့အဲ့ဒီပတ်ဝန်းကျင်ကလဲမြေတွေတစ်တောတွေနှိမ့်မြုပ်ပျက်စီးကုန်တဲ့အပြင်တက်လောမှာဒေသခံတွေဟာလဲရမြေဆုံးရှုံးမှုတွေနဲ့ကြုံနေရတယ်လို့ရှမ်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကဆိုင်းခေးဆိုင်ကပြောပါတယ
်အခုလောလောဆယ်ကျတော့ဒီဒေသခံတွေကသူတို့ဂရင်းမော်ချန်နဲ့သူတို့တောင်ယာတွေကိုသူကပြစ်ပြီးတော့ပြေးရတယ်ခင်ဗျာဘာဖြစ်လဲဆိုတော့အဲ့ဒီဒေသမှာရှိနေတဲ့ဒီခြံတွေကတော့သူကဟိုထက်ဖို့ပေါ့နော်ထက်ဖို့သူတို့ပြောလာတယ်ရခင်အစိုးရကတဲ့ကသူကရွှေထားခိုင်းနေခင်ဗျာရော့ကြီးမပေးဘူးခင်ဗျာရော့ကြီးမပေးဘူ
းဒါပြင်ရေကာတာတိစောက်တဲ့နေရာမှာစောက်လို့ရင်တွေသွာလာဖို့ပေး20ကျဲလမ်းတွေကိုဖောက်လို့တဲ့အတွက်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့သူတွေဟာမြေယာဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့လည်းသူကပြောပါတယ်ဒီရေကာတာတိစောက်တဲ့နေရာဟာမြန်မာနိုင်ငံမှာအဆိုးဆုံးဖြစ်ခဲ့တဲ့ငလျင်ပြည့်ရွေကျော်နဲ့နှီးသလိုအခုလက်တော့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့နေရာနဲ့နှီးတာကြောင့်ရေကာတာဆောက်လုပ်မှုတွေကိုရပ်တန့်စေခြင်းလေလို့လည်းဆိုင်းခွန်မိုင်ကပြောပါတယ
်ဒီရေကာတာနဲ့ပတ်သက်ပြီးတော့ရတူရတာတွေရောကျွန်တော်တို့အဖွဲ့ရောနောက်ထပ်ဒီရှမ်းနပါဝအဖွဲ့ရောနာဒီတောင်တူလေအမဆက်အားလုံးပေါ့ပြည်သူပြည်သားတွေအရောဒီနမ်တူပေါ်မှာဒီဆောင်မဲ့ရေကာတာအားလုံးတော့ရက်စေရှင်တာပေါ့ဘာမှမလုပ်စေရှင်အောင်ပေါ့တူတပါဝအတိုင်းပဲဆက်လက်စီစဉ်စီရှင်နေဟုတ်ကဲ့ပို့ပြီးတော့ချင်တန်စီဖို့အတွက်ပါဟုတ်ကဲ့
ဒါပြင်နမ်တူရေကာတာတိစောက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိဖို့ဒီကနေ့ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုဒေသခံပြည်သူတွေကိုအသိပေးပြီးသဘောတူညီချက်ရယူဖို့အပြင်တဘာဝတရံဇာတာတွေကိုဗဟုမချုပ်ကင်တာတွေကိုရက်တက်မှုစတာတွေကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်အခုဆက်လက်ပြီးတော့မြမစီးပွားရေးမှာတရုတ်နဲ့အမေရိကန်တို့ရဲ့ရင်းနှီးမြှုပ်နှံမှုအခြေအနေတက်ရောက်မှုတွေကိုကြားဖို့ရှိပါတယ်မြမနိုင်ငံအပေါ်အမေရိကန်အစိုးရရဲ့စီးပွားရေးပိတ်ဆို့မှုတွေပြင်းစင်းရှော့ပေါပြောင်းလဲလိုက်ပြီးတဲ့နောက်မြမနိုင်ငံဟာအမေရိကန်ကုမ္ပဏီတွေကလာရောက်ရင်းနှီးမြှုပ်နှံမှုရှိနေတာပါအမေရိကန်ရဲ့ယင်းနှိမ့်မြုပ်နှံမှုနဲ့ကုန်သွယ်မှုတွေတိုးတက်လာရင်မြန်မာနိုင်ငံရဲ့စီးပွားရေးမှာလွှမ်းမိုးမှုရှိနေတဲ့တရုတ်ရဲ့အခန်းကဏ္ဍအပေါ်ဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲ။ကိုရဲကောင်ကအပြည့်စုံကိုတင်ပြမှာပါရှင်။
အမေရိကန်နဲ့မြန်မာနိုင်ငံကြားကုန်သွယ်မှုတိုးတက်နေပြီးအခုနှစ်မှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုမူဝါဒတွေကိုပြင်ဆင်လိုက်တာကြောင့်နိုင်ငံကြားစီးပွားရေးအားထိတွေ့ဆက်ဆံမှုတွေပိုပြီးတိုးလာဖို့ရှိနေပါတယ်။2023ခုနှစ်မှာမြန်မာနိုင်ငံကိုအမေရိကန်ရဲ့ပို့ကုန်တင်ပို့မှုဟာ121ရာခိုင်နှုန်းအထိတိုးလာပြီးအမေရိကန်ဒေါ်လာ146တန်းအထိရှိခဲ့သလိုအရင်ကအမေရိကန်နိုင်ငံကိုမြန်မာဘက်ကပို့ကုန်တင်ပို့မှုလုံးဝမရှိသလောက်ဖြစ်နေရကနေမြန်မာပို့ကုန်တွေကိုပိတ်ပင်ထားတာပြန်ဖွင့်ပေးလိုက်တဲ့နောက်2023ခုနှစ်မှာအမေရိကန်ဒေါ်လာတန်း30အထိတိုးတက်လာခဲ့တယ်လို့အမေရိကန်သမ္မတရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရိုးဒ်စ်ကမေလ18ရက်နေ့ကပြုလုပ်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအကြောင်းဆွေးနွေးပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအမေရိကန်ရဲ့ယင်းနှိမ့်မြုပ်နှံမှုနဲ့ကုန်စည်ကူးသတ်မှုကိန်းဂဏန်းတွေဟာတရုတ်နိုင်ငံနဲ့နှိုင်းယှဉ်လို့မရလာအောင်နှဲပါနေသေးတာတွေ့ရပါတယ်။စီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းအချက်အလက်တွေအရမြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်ရေးကဏ္ဍကိုတရုတ်နဲ့အာဆီယံနိုင်ငံတွေကလွှမ်းမိုးထားတာတွေ့ရပါတယ်။2015-2016ဘဏ္ဍာနှစ်မှာပြီးခဲ့တဲ့ February လအထိမြန်မာနိုင်ငံရဲ့စုစုပေါင်းပြည်ပကုန်သွယ်မှုအမေရိကန်ဒေါ်လာ 23.33 ဘီလီယံအထိရှိတဲ့အနက်တရုတ်နိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ10ဘီလီယံပါဝင်နေပြီးအာဆီယံနိုင်ငံတွေနဲ့ကုန်သွယ်မှုဒေါ်လာ9ဘီလီယံတရုတ်မဟုတ်တဲ့အရှေ့အာရှနိုင်ငံတွေနဲ့ကုန်သွယ်မှု 2.5 ဘီလီယံတောင်အာရှနိုင်ငံတွေနဲ့ကုန်သွယ်မှု 1.4 ဘီလီယံအသီးသီးရှိခဲ့ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေနဲ့ကုန်သွယ်မှုအလုံးပေါင်းဟာအမေရိကန်ဒေါ်လာ1ဘီလီယံအောက်မှာပဲရှိနေတာကိုတွေ့ရပါတယ်။အာဆီယံနိုင်ငံတွေမှာစီးပွားရေးလုပ်ကိုင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေပါဝင်ဖွဲ့စည်းထားတဲ့ US ASEAN Business Council ကညွှန်ကြားရေးမှူးအန်တိုနီနယ်ဆန်ကမြန်မာနိုင်ငံမှာတရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးကလုပ်ငန်းရှင်တွေအတွက်စီးပွားရေးလုပ်နိုင်မယ့်အခွင့်အလမ်းတွေအလုံးလောက်ရှိတယ်လို့ပြောပါတယ်။
China-Myanmar relationship is a very old one and it's going to continue.
ဒီနေ့မြန်မာနိုင်ငံဆက်ဆံရေးကကာလရှည်ကြာပြီးဒီတိုင်းပဲဆက်ရှိနေဦးမှာပါမြန်မာနိုင်ငံရဲ့စီးပွားရေးမှာတရုတ်ရဲ့လွှမ်းမိုးမှုရှိနေပေမဲ့အမေရိကန်ကုမ္ပဏီတွေအတွက်အခွင့်အလမ်းတွေရှိပါတယ်အမေရိကန်ကုမ္ပဏီတွေဟာအရေးအသွေးမြင့်မားတဲ့ကုန်ပစ္စည်းနဲ့ရင်းနှီးမြှုပ်နှံမှုတွေတည်ဆောင်လာမှာဖြစ်တယ်လို့မြန်မာနိုင်ငံသားတွေအတွက်ကြွန့်ကျင်မှုနဲ့အသိဉာဏ်နည်းပညာတွေကိုပါရရှိစေမှာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံပေါင်းများစွာကကုမ္ပဏီတွေလာရောက်လုပ်ကိုင်နိုင်မယ့်အခွင့်အလမ်းတွေအများကြီးရှိနေပါတယ်အနာဂတ်မှာလည်းရှိနေအောင်ပါပါ
မြန်မာနိုင်ငံရဲ့စီးပွားရေးဟာနှစ်ပေါင်း90ကျော်ကြာအောင်တိုးတက်မှုမရှိဘဲတန့်နေခဲ့ပြီးအခုချိန်မှာနိုင်ငံတော်တော်များများအတွက်အခွင့်အလမ်းကောင်းတွေပေးနိုင်တဲ့အခြေအနေရှိနေတာကြောင့်နိုင်ငံအသစ်တွေဝင်ရောက်လာတာဟာရှိပြီးသားနိုင်ငံတွေရဲ့ယင်းနှိမ့်မြုပ်နှံမှုတွေပေါ်မှာထိခိုက်စေမှာမဟုတ်ဘူးလို့ Washington DC အခြေစိုက် Carnegie Endowment for International Peace အဖွဲ့ကမြန်မာအရေးကြွညင်သူ Vikarani Ru ကသုံးသပ်ပါတယ်
Economics is not a zero sum game. Economics is a positive sum.
CYA ဆိုတာဘက်တစ်ဖက်ကဘာမှအကျိုးမရှိဘဲကြံခဲ့တဲ့ zero sum game မျိုးမဟုတ်ပါဘူး။တခခုအကျိုးရှိစေမဲ့ positive sum game မျိုးဖြစ်ပါတယ်။ American နဲ့ဆက်ဆံမှုတိုးလာပေမဲ့မြန်မာနိုင်ငံရဲ့ CYA မှာတရုတ်ကလွှမ်းမိုးထားတဲ့အခြေအနေကပြောင်းသွားအောင်မှာမဟုတ်ပါဘူး။ဖြစ်နေတာကတိုးလာတဲ့ American ရဲ့ယင်းနှိမ့်မြုပ်နှံမှုတွေကြောင့်ဒေသတွင်းမှာကုန်သွယ်ရောင်းဝယ်မှုတွေတိုးလာမယ်ဆိုရင်တရုတ်အပါအဝင်ဒေတာရင်းကနိုင်ငံတွေအတွက်အကျိုးရှိစေမှာဖြစ်ပါတယ
်အစိုးရကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရ1988-89ဘဏ္ဍာနှစ်ကနေ2014-15ဘဏ္ဍာနှစ်အကုန်အထိမြန်မာနိုင်ငံကိုနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုအမေရိကန်ဒေါ်လာ 44.16 ဘီလီယံဝင်ရောက်ခဲ့တဲ့အထက်မှာတရုတ်နိုင်ငံရဲ့ယင်းနှိမ့်မြုပ်နှံမှုက 14.8 ဘီလီယံအထိရှိခဲ့တယ်လို့သိရပါတယ်တရုတ်နိုင်ငံရဲ့ယင်းနှိမ့်မြုပ်နှံမှုနဲ့အကောင့်ထည့်ဖော်နေတဲ့စီမံကိန်းတွေထဲမှာပမာဏအကြီးဆုံးစီမံကိန်းတွေကတော့အများပြည်သူကန့်ကွက်မှုကြောင့်ရပ်ဆိုင်ထားတဲ့မြစ်ဆုံဆဲစီမံကိန်း၊လယ်ယာမြေသိမ်းဆည်းမှုနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာတွေကြုံနေရတဲ့လက်ဗရောင်းတောင်ကျင်းနီတူဖော်ရေးစီမံကိန်းနဲ့ရွှေရေနံနဲ့တဘာဝတံငွေပိုက်လိုင်းစီမံကိန်းတွေဖြစ်ပါတယ်
။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။အရေးပေါ်ကျန်းမာရေးပြဿနာတွေကိုပိုးပြီးထိထိရောက်ရောက်နဲ့ချက်ချင်းကင်တွယ်ဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးရဲ့စွမ်းရည်ကိုညှင့်တင်သွားမဲ့ပြုပြင်ပြောင်းလဲမှုတွေကိုကမ္ဘာကျန်းမာရေးနှီးနှောဖလှယ်ပွဲကနေအတည်ပြုလိုက်ပါတယ်။အီဘိုလာ၊ဇီကာနဲ့ငန်းဝါဖျားလိုရောဂါအန္တရာယ်အရေးပေါ်အခြေအနေတွေကြုံနေရတဲ့တိုင်းပြည်တွေကိုလုံထုံလုံနီးအစ်စ်တွေနဲ့ဘယ်လိုကူညီသွားမလဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေဆွေးနွေးခဲ့ကြတဲ့ဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Shalai သတင်းပေးပို့ထားတာကိုမက်နန္ဒာချန်ကဆက်ပြီးပြောပြမှာပါရှင်
။အရေးပေါ်ကျန်းမာရေးပြဿနာတွေကိုတုံ့ပြန်ဖြေရှင်းတဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့နှစ်နဲ့ချီပြီးတဖြည်းဖြည်းချင်းဆောင်ရွက်နေရကအနောက်အာဖရိကမှာမကြုံဘူးအောင်အီဘိုလာရောဂါပြဿနာပေါ်ပေါက်ခဲ့တဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့တုံ့ပြန်ဆောင်ရွက်တဲ့နည်းလမ်းတွေကိုပြုပြင်ပြောင်းလဲဖို့အလေးအနက်ဆောင်ရွက်လာရတာပါ 2014 match လာကဂင်းနီနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားကြောင်းကြေညာခဲ့ပြီး9လလောက်ကြာလူတော်တော်များများသေဆုံးပြီးတော့မှသာဒီရောဂါဟာနိုင်ငံတကာလူမှုကျန်းမာရေးအတွက်အရေးပေါ်အခြေအနေတစ်ရပ်အဖြစ် WHO ကကြေညာခဲ့တာဖြစ်ပါတယ်။ဒီဇင်ဘာမှာအရေးပေါ်ကျန်းမာရေးပြဿနာအဖြစ်ကြေညာတဲ့အချိန်လူပေါင်း 11,000 ကျော်သေဆုံးခဲ့ပြီးဖြစ်တဲ့အီဘိုလာရောဂါအပေါ် WHO ရဲ့နှေးကွေးတဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီး MSF လို့ခေါ်တဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ကအရင်ဆုံးဝေဖန်ခဲ့တာပါ။MSF အကြီးအကဲဂျိုအန်လူကတော့အီဘိုလာရောဂါကိုကမ္ဘာတဝန်းစိုးရိမ်ထိတ်လန့်မှုကြောင့်ပြုပြင်ပြောင်းလဲဖို့တွန်းအားတွေဖြစ်ခဲ့ရတယ်လို့ပြောပါတယ်
။ The creation of the new WHO Health Emergencies Program is a positive step forward. But we know there is no quick fix. There is no cheap
fix. WHO ကျန်းမာရေးအရေးပေါ်အစီအစဉ်အသစ်ကိုဖန်တီးတာဟာတိုးတက်တဲ့ခြေလှမ်းတစ်ဖြစ်ပေမဲ့လည်းချက်ချင်းပြင်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးဆိုတာလည်းကျွန်မတို့သိပါတယ်။အကုန်ကျနည်းနည်းပါးပါးနဲ့လည်းမရပါဘူး။ဒါကြောင့်လဲအဖွဲ့ဝင်နိုင်ငံတွေရဲ့ပံ့ပိုးမှုတွေနဲ့ခိုင်မာတဲ့ဥဆောင်မှုကိုမပေးနိုင်ရင်တော့ဒီကိစ္စဟာစာရွက်ပေါ်မှာပဲပျောက်သွားပါလိမ့်မယ်
။ကမ္ဘာမှာလူသန်းပေါင်း130လောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးသူတို့အားလုံးကဒီနေ့ဒီအချိန်မှာကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတယ်လို့ WHO ကအစီရင်ခံထားပါတယ်။အီဘိုလာလိုရောဂါပြန့်ပွားမှုတွေကိုဆော့ဆော့ဆီဆီကင်တွယ်ဖြစ်ရှိမှုမလုပ်ဘူးဆိုရင်ထိမ့်ချုပ်ရခတ်ပြီးတော့ကပ်ဘေးဆိုးကြီးတစ်ခုဖြစ်သွားနိုင်တယ်လို့လည်း WHO ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ကဆိုပါတယ်။ဒါကြောင့်ဇီကာရောဂါပြန့်နှံ့မှုကိုထိမ့်ချုပ်နိုင်ဖို့ WHO နဲ့သူ့လုပ်ဖော်ကင်ဘက်တွေကစ조사ပန်းစားလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်
။ The Zika outbreak is now rampaging so many countries and not just in the Americas region but Zika
ဇီကာရောဂါပြန့်ပွားမှုဟာနိုင်ငံအတော်များများမှာလက်ရှိဖြစ်ပွားနေတာပါအမေရိကတိုက်တွင်းမှာနေမဟုတ်ပါဘူးဒါပေမဲ့အခုဆိုရင်အာဖရိကတိုက်ကိုချိကက်နေပါပြီကမ္ဘာတဝန်းလူတွေရဲ့သွာလာလှုပ်ရှားမှုတွေရှိနေတဲ့အတွက်ဒါမျိုးတွေကညှော်လင့်ထားရမှာပါပြင်ဆင်ထားဖို့လည်းလိုအပ်ပါတယ်ဒါမှလည်းဘလို့အရေးပေါ်ပြဿနာကိုမဆိုတားဆီးနိုင်ဖို့စစ်ဆေးတွေးရှိနိုင်ဖို့နဲ့တုံ့ပြန်ဆောင်ရွက်ဖို့စွမ်းရည်တွေပိုင်ဆိုင်နိုင်ကြမှာပါ
ဒီကနေ့အချိန်မှာရေးပေါ်ခြေနေတွေဟာတာမန်ကိစ္စတရက်လိုဖြစ်လာနေတယ်လို့လည်း WHO ညွှန်ကြားရေးမှူးချုပ်ကပြောပါရယ်။ဘရာဇီးနိုင်ငံကတော့ဇီကာရောဂါအဓိကကူးစက်ပြန့်ပွားနေတဲ့နိုင်ငံတစ်ခုဖြစ်ပါရယ်။ဇီကာရောဂါပိုးကူးစက်ခံထားရသူထောင်ထဲချီရှိပြီးဇီကာရောဂါပိုးကူးစက်ခံထားရသူကိုယ်ဝန်ဆောင်မိခင်ပေါင်းကရာထဲချီရှိတယ်လို့ဘရာဇီးအစိုးရကအတည်ပြုထားပါရယ်။ဒီရောဂါပိုးကူးစက်ခံထားရပြီးမွေးလာတဲ့ကလေးငယ်တွေမှာမွေးရပါအုံနာမဖွင့်ပြောတာပုံမှန်တဲ့ဥကောင်းအရွယ်သိငဲ့တာမျိုးဖြစ်စေပါတယ်ဘရာဇီးကျန်းမာရေးဝန်ကြီးဖွန်စီကာဆန်တိုစ်ကတော့သူ့နိုင်ငံမှာတတိထားစောင့်ကြည့်တဲ့စနစ်မြင့်တင်ထားပြီးချင်းကားတဆင့်ကူးစက်တဲ့ဒီရောဂါကိုမြန်မြန်ဆန်ဆန်ထိန်းချုပ်နိုင်တဲ့အစီအစဉ်ကိုလည်းအပြင်းထန်ဆောင်ရွက်နေတဲ့အပြင်သူ့သေဒနာအစီအစဉ်မှာလည်းအမေရိကန်ဒေါ်လာတန်250ကုန်ကျခံသုံးဆွဲနေတယ်လို့ပြောခဲ့ပါတယ
် The most important lesson was that we should be prepared.all the time even for disease
အရေးကြီးဆုံးသင်ခန်းစာကတော့ကြိုတင်ပြင်ဆင်မှုပဲဖြစ်ပါတယ်အများရန်လုပ်နေရမှာပါကိုယ်နဲ့အကျွမ်းတဝင်ရှိပြီးအကုန်သိတယ်လို့ယုံကြည်ထားတဲ့ယောဂမျိုးကတော့မှအချိန်မီးကျွန်တော်တို့ကိုအငိုက်ဖမ်းခံရတတ်ပြီးအရေးပေါ်အခြေအနေမျိုးကြုံရနိုင်ပါတယ
် WHO ရဲ့စီရင်ခံစာတက်မှာတော့အရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေဆေးဘက်ဆိုင်ရာနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတာတွေကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်လုံခဲ့တဲ့နှစ်နှစ်အတွင်းရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်နေချိန်မှာတိုက်ခိုက်ခံခဲ့ရတာတွေအားလုံးရဲ့60ရာခိုင်နှုန်းကျော်ဟာတမင်တသက်ပြစ်မှတ်ထားခံခဲ့ရတာဖြစ်တယ်လို့လည်းပြောပါရယ်။အရေးပေါ်ပြုစုဆောင်ရှောက်မှုအရေးတကြီးလိုအပ်နေသူထောင်ပေါင်းများစွာကိုအကူအညီပေးနေကြတဲ့ဆေးဘက်ဆိုင်ရာနေရာတွေ၊ကျန်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်မှုတွေဟာဆက်လက်ဖြစ်ပွားနေတော့မယ်လို့လည်းအစီရင်ခံစာသစ်မှာဖော်ပြထားပါရယ်။
မနက်နာချမ်းပြပြသွားတာပါမကြခင်မှာတော့နနက်ခင်းအင်္ဂလိပ်စာအစီအစဉ်ကိုကြားမှာမို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါရှင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို website ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိလိုင်းဒိုမီတာ 24.32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန်နေ့လယ် 12:00 နာရီကနေနေ့ခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုလိုင်းဒို 16, 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြာနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေတဲ့ကျန်းမာရေးအစီအစဉ်မှာကြားမှာကတော့
ဗိုင်းရပ်စ်ပိုးဆောင်ဖြစ်တဲ့ယောဂဖြစ်တဲ့အတွက်သူကလက္ခဏာမျိုးစုံနဲ့ကြားနေမှာဖြားလာပြီးဆောင်စွမ်းနာစီလို့သွေးလွန်တုတ်ကွေးမဟုတ်ဘူးလို့လည်းပြော
တော့ဒါကတော့သွေးလွန်တုတ်ကွေးတတိပြုစရာအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာသရရှင်နေအပြည့်စုံကိုနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
kim ne tin pya me idiom a thong ga
take someone for a ride
phit par de sa long paw ga t a k e take ga yu nai na phit de lo kho twa da le phit nai ma de di nya ma ro kho twa de so yin po pi lai phit de lo su ya ma ba s o m e o n e someone ga ro de u diao f o r for ga a twe A ga de ku, de ka, de jing. R-I-D-E, ride ga, si bo, so ro. Sa kwai tung ye, ta ye, di be ga ro. Lu de u diao ku, de ku ku si bo, ko dwa da bo. Di dong sin de la ra ga ro, lu zo gang lo ga ga, lu su ba re. Tong ku ya na se, tong ku ya dong se, ku ni miya ga, American Birong Zoo ma. Mi ao, mafia, lu zo gang yi dwi, a piya in san shi ge zi nga. Gang chin chin cha ma de cha yin, eri gang win dwi ga, now ခိုင်းကသူတို့နဲ့မတည့်တယ်သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမယ်ဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှမျိုးကွဲတယ်လို့ဆိုပါတယ်တမျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Crook ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင်idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းသောရရှင်နေကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာအရင်နှစ်တွေထက်သွေးလွန်တုတ်ကွေးဖြစ်တာနည်းနိုင်ပေမဲ့အသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးစပြီးဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မိုးရာသီမှာအဖြစ်များတဲ့ဒီရောဂါကြောင့်အသက်မဆုံးရှုံးရအောင်သွေးလွန်တုတ်ကွေးစဖြစ်ချိန်နဲ့အန္တရာယ်အဆင့်ရောက်လာချိန်လက္ခဏာတွေကိုစောင့်ကြည့်ပြီးဆေးရုံဆေးကန်အချိန်မီသွားဖို့လိုအပ်ကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုမိုးရသည့်ဝင်လာတော့မယ်ဆိုတော့ဒီနှစ်မြန်မာနိုင်ငံမှာဆရာကြီးသွေးလွန်တုတ်ကွေးယောဂါဖြစ်နေတဲ့အနေအထားဘယ်လိုရှိလဲမသိဆရာကြီး
ဒီနှစ်မှာတော့ပြီးခဲ့တဲ့နှစ်နဲ့ဆိုင်
ကျွန်တော်တို့တွေ့တဲ့လူကနည်းတယ်ပေါ့နော်ရှိတော့ရှိပါတယ်နောက်ပြတ်နဲ့ကလေးလည်းရှိတယ်ဆိုတော့အခုချိန်ကြီးတော့ခါတိုင်းနဲ့တည်တဲ့နည်းတဲ့အတွက်ကြောင့်ဒီနေ့ကတော့ပို့ပြီးတော့နည်းလိုက်မယ်လို့ပြောလဲပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်နှုံးနည်းနေတော့ဘယ်လဲပဲပေါ့ဆရာနော်ဒီယောဂါကဖြစ်လာလို့ရှိရင်ဒီအသက်အန္တရာယ်ကိုထိခိုက်နိုင်တဲ့အတွက်ဒီယောဂာနဲ့ပတ်သက်ပြီးတော့ဆရာဘာတွေကိုအဓိကထားပြီးတော့သတိထားသင့်လဲ
ဒီယောဂာကတော့စောစီကျူတီစောစီဆေးရုံကိုရောက်တွေးလာတဲ့လက္ခဏာဖြစ်နေစောစောစီကုအဲ့လိုလိုချင်အောင်တော့တော်တော်ကြီးပြပြောင်းတော့နေအောင်လုပ်နိုင်ပါ
ဟုတ်ကဲ့ဆရာအခုလိုဒီစောစောသိနိုင်ဖို့ပေါ့ဆရာနော်ဘယ်လိုအချက်တွေကိုသတိထားမှာဆရာ
ကျွန်တော်အနေနဲ့တော့သွေးလွန်တုပ်ပြီးအနေအကင်းကာထားဆိုတာလေးကိုပြောပြခြင်းရာသီတိုင်းမှာဖြားလာရင်သွေးလွန်တုပ်ပြီးမှတ်ဖြားကြစေမလန်းနေအစင်တတိချက်တို့ရာဂတလန်တကွေရာဒီထဲမှာဖြစ်နိုင်တယ်သို့သောချင်းပေါက်ပွားတဲ့ငိုးရာဒီမှာတော့ပိုဖြစ်တယ်ဒါကျွန်တော်အကာရန်လက်ကဲ့အောင်ရာဒီတိုင်းလုံးလို့ဆိုတာဒါပေမဲ့ဗိုင်းရပ်စ်ပိုးဆောင်ဖြစ်တဲ့ယောဂဖြစ်တဲ့အတွက်သူကလက္ခဏာမျိုးစုံနဲ့ပြတယ်ဥပမာဖျားလာခြင်းချောင်းဆိုးနာစီလို့တလန်တကွေမဟုတ်ဘူးလို့ပြောလို့မရဘူးဝင်းပြဲလို့တလန်တကွေမဟုတ်ဘူးလို့ပြောလို့မရဘူးနေရာတိုင်းမှာလက္ခဏာပြတယ်အဲ့တော့အဖျားတော့ကြီးတယ်အဖျားကြီးတယ်မိန်းနဲ့ကိုရီလက်တွေကိုက်တယ်ခေါင်းကိုက်တယ်ကလေးရမလန်းစားရှိတယ်ဘာလို့ကလေးဖြစ်တဲ့လူကြီးဖြစ်ဖြစ်ပါအဲ့လိုဖြစ်တော့အမြဲတမ်းတွေးလွန်တုခွေဖြစ်နိုင်ကြောင်းသတိထားသင့်တယ်လို့ကျွန်တော်ဆိုလိုတာပါဒုတိယချက်ကပါလဲဆိုတော့အဖျားကျတဲ့မလန်းနေအစဉ်သတိချက်ပါဆိုတာကဒီတွေးလွန်တုခွေမှာထူးခြားတဲ့လက္ခဏာကသူကတွေးလန့်လာဖြစ်တတ်တယ်ပေါ့နော်တွေးလန့်လဲဆိုတာခန္ဓာကိုယ်ရဲ့တွေးရည်ကြီးတွေကတွေးကြောတွေကပြင်ရောက်သွားတယ်ဒါကြောင့်မလို့တွေးလက်ကမကောင်းတော့ဘူးရှော့ရတယ်ပေါ့နော်ရှော့ရတယ်ဆိုတာတွေးချင်းကြသွားတယ်တွေးခုံလုံးမကောင်းတော့ဘူးတွေးလက်ပတ်မကောင်းရင်သူကမူးနောက်တယ်ခြေလက်တွေအေးဆက်တယ်နော်လုပ်ငန်းဆောင်တာတွေအကုန်ပြတ်တယ်ပေါ့အဲ့လိုမျိုးဖြစ်တတ်ပါတယ်အဲ့လိုဖြစ်တာကဖြားပြီး3ရက်က5ရက်မှဖြစ်တတ်တယ်အဲ့လိုဖြစ်ချင်းနေလို့ရှိရင်အပူချိန်ကတက်လာတာမဟုတ်ဘူးကျသွားတယ်အဲ့တော့ကျွန်တော်ကဒီထောင်ချောက်ထဲဝင်သွားတတ်ပါတယ်မိဘတွေရောဆရာဝန်တွေရောပေါ့နော်ဖြားကျပြီးသွားတယ်ဆိုရင်စိတ်အေးသွားတယ်ဒါပေမဲ့ဖြားကျပြီးတော့လူနာကကောင်းမလာဘူးမှိန်နေတယ်ပိုဆိုးတယ်ပိုပြိုင်နာတယ်ပေါ့နော်စာမစားခြင်းမတော့ခြင်းဖြစ်တယ်ပြုတ်အားနဲ့မူးတယ်ဘယ်လိုဖြစ်လို့ရှိရင်ဒါဒီအရေးကြီးတဲ့တွေးလန့်တဲ့အခြေအနေဖြစ်နေပြီဆိုတာကြိုသိဖို့လိုပါတယ်အဲဒါကြောင့်ဖြားကြစဉ်မလန်းနေအဆင်သတိချက်လို့ပြောထားတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီတွေးလန့်တဲ့အဆင်ပေါ့နော်ဒါအသက်နဲ့ဆွေးရတဲ့အဆင်ဖြစ်တဲ့အတွက်အခုလိုဖြစ်လာပြီဆိုရင်ဆရာရဲ့ဒီဆေးရုံစေကံအမြန်ပို့တင်တာပေါ့
ဟုတ်ကဲ့မအားတော့တကယ်တော့တွေးလန့်တကွေးလို့စပြီးတော့တဏှာဖြစ်တယ်စဖြစ်ပြီးဖြစ်တယ်မှာတော့မှအဆင့်တက်ပေါ့နော်စဖြစ်တယ်မှာဥမာဝေးလို့အကြည့်တဲ့နေရာပေါ့နော်ဥမာဒီရန်ကုန်မှာအပြင်မှာသွားလာရခဲ့တဲ့နေရာတွေဆိုလို့ရှိရင်လည်းတင်ထားတဲ့နဲ့တစ်နှစ်ယောက်ကလေးတွေဆိုတင်ထားတဲ့နဲ့ဝါတဲ့ကလေးတွေဆိုလို့ရှိရင်လည်းတင်ထားဖို့ကောင်းတယ်နော်ချစ်ပြင်ယောဂပေါ့ဥမာဆိုလို့ရှိရင်သလက်စီးများတွေရနေယောဂါတို့ယင်၆ကတ်ယောဂါတို့ရှိတဲ့ကလူကလေးတွေမဆီကျူရူတွေးလို့ရှိတဲ့လူကြီးတွေအဲ့ဒါဆိုတော့လွန်တကွေဖြစ်ရင်မဆဖြစ်တဲ့အချိန်မှာတော့တင်ထားဖို့ကောင်းပါတယ
်ဟုတ်ကဲ့ဆရာ
ခုနတွေးလိုက်တဲ့အချိန်ဆိုတော့အမြန်ဆုံးကိုဆေးရုံကိုပြရတော့မယ်နော
်ဟုတ်ကဲ့ဆရာ
ကောင်းတာတော့ဟုတ်ကဲ့ပြောပါခင်ဗျ
ဟုတ်ကဲ့ပြောပါဆရာ
ကောင်းတာတော့တွေးလွန်တကွေသူစဉ်ဖြစ်များတော့3နှစ်က15နှစ်မှာပါဒါပေမဲ့ဒီတဲ့ငယ်တဲ့ကလေးတွေဒီတဲ့ကြီးတဲ့လူကြီးတွေလည်းဖြစ်နိုင်တယ်အဲ့တော့မိုးရွံကာလမှာဖျားလဲဖျားတယ်ဖျားလဲကြီးတယ်မင်းနဲ့မင်းနဲ့နော်မစားခြင်းမတောက်ခြင်းဖြစ်တယ်သူကသိမလန်းဆောင်ပေါ့ဗျာဒီလိုဖြစ်ရင်အမြဲတမ်းတွေးလွန်တုခွေဖြစ်နိုင်ကြောင်းသတိထားမိဖို့လိုပါတယ်နိယကျမ်းမာရေးဝန်ထမ်းကိုကြားဖို့လိုပါတယ်ကြားတဲ့အခါမှာလည်းသူတို့ကိုပြောဖို့လိုပါတယ်တွေးလွန်တုခွေဟုတ်မဟုတ်စစ်ပေးပါလို့နော်ကျွန်တော်တို့သွေးပေါင်ချိန်တိုင်းကရိယာလေးနဲ့၅မိနစ်ထားပြီးတော့စစ်လေးရှိပါတယ်အဲ့အန္တရာယ်လက္ခဏာတွေကျွန်တော်ပြောပြပါမယ်အဲ့ဒါတော့ခုနလိုဖျားပြီးမင်းနဲ့လေတော့မူလူကြီးမှာခိုင်းလာတယ်အဆက်မပြတ်အန်နေနှာခေါင်းသွေးချန်တာဒုမဟုတ်တဖုံးသွေးယူတာဒုမဟုတ်ကော်ဖီအောင်အန်တာနောက်တစ်ခုကလွန်မင်းမိန်ချင်းဒါချိန်လုံးမျက်စိမပုံမိန်နေတယ်ဒုမဟုတ်ကနာမင်းဖြစ်ချင်းပေါ့နော်ဆိုတော့ကနာမင်းကောင်းကောင်းမနေဘူးလူပြန်နေတယ်ပေါ့ဟိုဘက်လှုပ်လိုက်ဒီဘက်လှုပ်လိုက်အဲ့လိုပေါ့လန်းလန်းဆန်းဆန်းကိုမရှိဘူးပေါ့အဲ့လိုကနာမင်းဖြစ်တယ်နောက်ပြီးတော့ဆန်းလို့ရရင်တော့ပေါ့ဆရာဝန်တို့ကျန်းမာရေးဝန်ထမ်းတို့ဆန်းတတ်ပါတယ်တဲ့ကြီးနေတယ်ပေါ့2 cm နဲ့ပိုကြီးနေတယ်ဒီလိုလက္ခဏာတွေကတခုခုရှိနေရင်ဒီတွေးလန့်တုပ်ကလေးဖြစ်နေတယ်ဆိုတော့အဲ့ဒါကအနေလက္ခဏာတွေပါအဲ့လိုသူတွေကလည်းဆေးဥမှတင်ထားဖို့ကောင်းပါပြီအဲ့ဒါပြောတဲ့တွေးလန့်တဲ့အခြေအနေရှိရင်တော့ချက်ချင်းကိုအမြန်ဆုံးဆေးဥဆေးကမ်းပေါ့နော်တေချာကုနိုင်တဲ့အကျော်သေးသွင်းနိုင်တဲ့ ဆေးဝင်စေကားကိုရောက်ဖို့လိုပါတယ်။ဘာလို့ဆိုတော့တွေးလိုက်တဲ့အချိန်ကြာလေလေတွေးလွန်တူပြီးမှအန္တရာယ်ဖြစ်တဲ့ကိုရင်းသီးရောကျင်းတော့နော်ဖြစ်တာများလေလေအဲဒီမှာအသက်ဆုံးရှုံးနိုင်မှုများလေလေဖြစ်လို့ဖြစ်ပါ
။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်ဆုံးရှုံးနိုင်ရတဲ့ယောဂဖြစ်တဲ့အတွက်ယောဂမဖြစ်ခင်ကာကွယ်နိုင်တဲ့အနေအထားရောတူတူရှင်းရှင်းလေးပြောပြပေးလို့ရမယ်။
တခင်ကပြောခဲ့တဲ့အတိုင်းပါပဲ။ဒီကကူရာချင်ညာနဲ့ကူတဲ့အတွက်ချင်ညာနေနေရေးဆိုတဲ့အချိန်မှာလည်းပေါက်ပြီးသားချင်ညာတော့ဥမာတပတ်ဆယ်ရက်ဆိုပြီးမှာပဲနောက်ထပ်ချင်ညာတွေမပေါက်ပွားဖို့လိုတယ်ပိုးလောက်လမ်းနေနေရအရေးကြီးပါတယ်အဲဒီပိုးလောက်လမ်းကိုနေနေတဲ့အခါမှာလည်းမိအချိန်မှာပေါ့နော်ကလေးတွေအများကြီးစုတဲ့နေရာဥမာပြင်ကြောင်ကျူရှင်နေကလေးရင်းကြောင်ဒီလိုနေရာတွေမှာနေနေမှုကိုဦးစားပေးပြီးလုပ်ဖို့လိုပါတယ်အပေါ်လောက်လည်းနေမှာတော့ခြံတိုင်းကျွန်တော်တို့ပြောနေကြတယ်ပေါ့နော်ပုံတုံကတ်စစ်လောင်းထောင်လက်ဖွင့်မြုပ်ရှင်းမှုတ်ပေါ့နော်အဲမှုတ်ကတော့ဒါခြင်းပေါက်ပွားပြီးသားခြင်းကိုနေနေရရနောက်ဒီတဲ့ကျွန်တော်ကတော့ထပ်ထည့်ကျင်တာထဲ့စိန်ပေါ့နော်အဲထဲ့ဆိုတာကခုနပိုင်းမှာကျွန်တော် abate လို့ခေါ်ပါတယ် abate abate ပေါ့နော်အဲ့ဒီချောက်ခြင်းလို့ပေါ့နော်အမှုန်လေးတွေပါတော့တုံးရေခံနေတဲ့မှာထက်တာလို့ရှင်တော်တော်လေးထိရောက်ပါတယ်။နောက်စိန်ဆိုတော့စိန်စိန်ချင်တော့တုံးလို့ရတယ်ဈေးစိန်လိုက်ကပေါ့နော်ဒီကြောင်းနေမှာဆိုလိုက်ကလို့ခန်းစီလို့တုံးရင်အချင်းအလာနားတဲ့ခါကျချင်းသေးတယ်ပေါ့နော
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာကိုနေဆက်သတင်းတောက်တွေကစူးစီးတင်ဆက်မှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းအတွင်းမှာလူထုကိုပြစ်မှတ်ထားတိုက်ခိုက်မှုကျေးရွာတွေကိုမိရှုဖျက်ဆီးမှုတွေဖြစ်ပွားနေပါတယ်မင်္ဂလာမြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်ဘက်မှာကျေးရွာအုပ်ချုပ်ရေးမှူးဟောင်းတအူပြစ်ခတ်တိုက်ခိုက်ခံရတယ်ဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းမူဆေခရိုင်ကောင်းခါရွာမှာအသက်ခံရတဲ့ကချင်ဆီယာမနှစ်ဦးရဲ့အမှုကိစ္စနဲ့ပတ်သက်ပြီးတပ်မတော်သားတချို့ကိုစစ်ဆေးဖို့အတွက်အစစ်မပြေသေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတန်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားတဲ့စစ်ရေးပြဿနာဟာလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်မှုကျေးရွာကိုမိရှို့ဖျက်ဆီးမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်မေလ22ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့နယ်မုံကိုမြို့နယ်ခွဲအတွင် KIA နဲ့မြမတပ်မတော်ကြားတိုက်ပွဲကြောင့်မန်ပင်းကြီးရွာမိတင်ရှို့ခံခဲ့ရသလိုမေလ16ရက်နေ့ကလည်းရှမ်းပြည်တပ်မတော် SSPB SSA နဲ့မြမတပ်မတော်ကြားကြောက်မဲမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာလည်းအင်ချီ30ကျော်ရှိဝိုးလုံးကြီးရွာမိရှို့ခံခဲ့ရပါတယ်မိရှုခံရတဲ့ဝိုးလုံရွာမှာလူသေးအလောင်း၈လောင်းတွေ့ရှိပြီးရွာသား9ဦး SSPB SSA စစ်ဝတ်စုံနဲ့တူဖြစ်တယ်လို့ကိုရန်ကွင်းစင်းစစ်ဆေးခဲ့တဲ့ရှမ်းပြည်လွတ်တော်ကိုယ်စားလှယ်ဆိုင်ဝင်းဦးကပြောပါတယ်မေလာစမ်းပိုင်းကလည်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းတပ်မတော် TNLA တို့အကြားနေမြေအငင်းပွားမှုတိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်မိုင်းဝီကျေးရွာအုပ်စုအင်ချေ60ကျော်ရှိဟိုပန်ကျေးရွာလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်ရှမ်းပြည်မြောက်ပိုင်းအတွင်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာနေရက်ကနေစွန့်ခွာတိမ်းရှောင်နေကြရပါတယ်
။ဘင်္ဂလားမြန်မာနယ်ဆရခန့်ပြည်နယ်မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးရုံးကိုဒဏ္ဍာရီတဦးကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးသေဆုံးသွားပါတယ်။အဲ့ဒီပစ်ခတ်မှုဟာမေလ24ရက်နေ့နံနက်ပိုင်းကမောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးရုံးမှာလမ်းကိစ္စစီဝေးလုပ်နေစဉ်ဖြစ်ပွားခဲ့တာပါ။တဏ္ဍတမဟာမိုးကအင်ဂျင်နဲ့ဆိုင်ကယ်အုပ်ထုပ်ဆောင်ထားပြီးတအူးကဆက်နှိုးထားတဲ့ဆိုင်ကယ်ပေါ်ကစောင့်နေပြီးနောက်တအူးကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှူးရုံးဟာနေချားဆောင်တပ်စခန်းနဲ့တဖာလုံးခန့်သာဝေးတယ်လို့လည်းသိရပါတယ်အခုလိုသဏ္ဍတမတွေမကြာခဏဝင်ရောက်ပစ်ခတ်မှုရှိခဲ့တဲ့အတွက်ဒေတာအတွင်းစိုးရိမ်မှုတွေမြင့်တက်နေတယ်လို့လည်းဒေတာခန်တွေကပြောပါတယ်
အစိုးရတပ်နဲ့ကချင်တွက်လက်ရဲတပ်မတော် KNA တို့စစ်ရဲတင်းမာမှုတွေဖြစ်နေစေဖြစ်ပြီးပြီးခဲ့တဲ့မေလ22ရက်နေ့မှာတော့ရှမ်းပြည်မြောက်ပိုင်းဖောင်းဆိုင်ကျေးရွာအနီးအင်ဂျီ30ကျော်ရှိတဲ့မန်ပင်းရွာမင်းရှို့ခံခဲ့ရပါတယ်။မုံကိုဘက်ကစစ်ဆင်လာတဲ့အစိုးရတပ်မတော်စစ်ကြောင်းနဲ့ကချင်တွက်လက်ရဲတပ်မတော် KNA တပ်မဟာ6တပ်ရင်း38ကြားတိုက်ပွဲတွေပြင်းစွာဖြစ်ပွားခဲ့တဲ့နောက်မန်ပင်းကျေးရွာကိုမင်းရှို့ခံခဲ့တာဖြစ်တယ်လို့ KNA တပ်မဟာ6အရာရှိတဦးကပြောပါတယ်။မန်ပင်းရွာဟာမူဆယ်မြို့နယ်တရုတ်နယ်ဆက်အနီးမှာရှိပြီးကချင်လူမျိုးတွေတည်တံ့နေထိုင်တဲ့ရွာတစ်ရွာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က21ရာစုပင်လုံညီလာခံကိုလာမဲ့ဇူလိုင်လအတွင်းပြုလုပ်ဖို့ကြိုးပမ်းနေချိန်မှာမြမတက်မတော်ဖက်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။
ချင်းနိုင်ငံရေးပါတီတွေဖြစ်တဲ့ချင်းတိုးတက်ရေးပါတီချင်းမြူတာဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကနေတပါတီတည်းအဖြစ်ပေါင်းစည်းသွားဖို့သဘောတူခဲ့ပြီလို့ချင်းပါတီကောင်ဆောင်တွေကပြောပါတယ်တပါတီလင်ကိုဆက်လက်3ဦးစီပါဝင်တဲ့အဖွဲ့ကနေပေါင်းစည်းရေးဆိုင်ရာမူဝါဒတွေရေးဆွဲသွားမှာဖြစ်ပြီးချင်းမျိုးနွယ်စုအမိခံပါတီတွေနဲ့ပဲလို့ပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတာကိုလည်းထက်တွင်ဆွေးနွေးသွားမယ်လို့လည်းချင်းမျိုးတာဒီမိုကရက်တစ်ပါတီကောင်ဆောင်တူဖြစ်သူစလိုက်မျိုးချစ်ကပြောပါတယ်ချင်းသုံးပါတီပေါင်းစည်းရေးအတွက်မေလ21ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ပါတီပေါင်းစည်းရေးအစည်းအဝေးကနေတဘောတူညီချက်ရရှိခဲ့တာပါချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီ12ခုလောက်ရှိနေပြီးချင်းတမျိုးသားလုံးညီညွတ်ရေးကိုဖော်ဆောင်နိုင်အောင်ကြိုးပမ်းသွားမယ်လို့လည်းစလိုက်မျိုးချစ်ကပြောပါတယ်
ပြည်တွင်းမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းရေးအတွက်မွန်ပြည်သက်ပါတီကနေဥဆောင်အကောင့်ထဲပေါ်သွားမယ်လို့မေလ12ရက်နေ့ကမွန်ပြည်သက်ပါတီဒုဥက္ကဋ္ဌနယ်ဟန်တာကပြောပါတယ်မွန်နိုင်ငံရေးပါတီတစ်ခုပေါင်းစည်းနိုင်ရေးကြိုးပမ်းလှုပ်ဆောင်သွားဖို့အတွက်ပြီးခဲ့တဲ့မေလပထမအပတ်ကကျင်းပပြီးစီးခဲ့တဲ့မွန်ပြည်သက်ပါတီဖိုကော်မတီ6လပတ်ပုံမှန်အစည်းအဝေးမှာဆုံးဖြတ်ချက်ချမှတ်ခဲ့ခြင်းဖြစ်ပါတယ်ပေါင်းစည်းရေးအကောင့်ထဲပေါ်နိုင်ဘုဒုဥက္ကဋ္ဌနိုင်ဟန်တာဦးဆောင်ပြီးအထွေထွေအတွင်းရေးမှူးနိုင်အောင်မင်းပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှနဲ့ခရိုင်ဥက္ကဋ္ဌနှစ်ဦးတို့ကိုမွန်ပြည်သက်ပါတီကရွေးချယ်တာဝန်ပေးထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကောင်းခါရွာမှာပြီးခဲ့တဲ့နှစ်ကကချင်ဆီယာမနှစ်ဦးအသက်ခံခဲ့ရတဲ့အမှုနဲ့ပတ်သက်ပြီးအခုချိန်ထိအမှုမှန်မပေါ်ပေါက်သေးပါဘူးဒီအမှုနဲ့ပတ်သက်ပြီးအမှုကျူးလွန်သူအဖြစ်စွပ်စွဲခံထားရတဲ့တပ်မတော်သားတချို့ကိုမေလ18ရက်နေ့ကလာရှိုးခရိုင်ရဲတပ်ဖွဲ့ရုံးမှ KBC အဖွဲ့ကစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့လက်တွေ့မှာတော့အဆင်ပြေမှုမရှိသေးတဲ့အခြေအနေတွေကိုတော့ဆမ်ကနေစူးစီးထားပြီးနုပန်ကနေအခုလိုတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်မြို့ကောင်းခါကြီးရွာမှာပြီးခဲ့တဲ့နှစ်ကအထမပြုကျင့်အသက်ခံခဲ့ရတဲ့ကချင်ဆီယမ်မနူဦးရဲ့အမှုနဲ့ပတ်သက်ပြီးအခုချိန်ထိအမှုမှန်ကိုမဖော်ထုတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်တရားခံလို့ယူဆဆွဆွဲခံထားတဲ့တပ်မတော်ခမရ903စစ်ကြောင်းမှုကိုကချင်ရှိနေအဖွဲ့နဲ့ကချင်နှချင်းခရိုင် KBC အမှုမှန်ဖော်ထုတ်ရေးအဖွဲ့တွေကမေလ18ရက်နေ့ကလာရှိုးခရိုင်ရဲတပ်ဖွဲ့ရုံးမှတွေ့ဆုံစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့မင်းမြန်းခွင့်မရခဲ့ပြန်ဘူးလို့အဖွဲ့ကောင်ဆောင် KBC အထွေထွေအတွင်းရေးမှူးဆရာဆမ်ဆွန်ကပြောပါတယ်
စစ်ကြောင်းမှုကတော့မင်းမြန်းခြင်းလုံးမလုပ်ခဲ့ပါဘူးသူတို့စပြောတာကတော့ဒီချစ်တဲ့ဥစ္စာကိုကြိုတင်မေးပြီးမှရေးပြီးမှသူတို့ကမေးပြီးမယ်သူတို့ direct မေးဖို့ပြောတာမဟုတ်ဘူးတချို့မေးဖို့ကလည်းရှေ့နေတဲ့ဘက်ကတော့လည်းနည်းနည်းဟိုရှေ့နေတဲ့ဘက်ကရရတော့ပြီးပြီးမှသူတို့ကဟိုမလိုသားဘူးပေါ့
အမှုမှန်ဖော်ထုတ်ရေးကော်မတီဘက်ကတက်မတော်သားတွေကိုမိကွန်းတိုက်ရိုက်မမေးနိုင်သေးတဲ့အခြေအနေမှာရှိနေသေးတာကြောင့်အဲ့ဒီနေ့ကပနာမတွစ်ဆုံမှုတတ်တတ်သားဖြစ်သွားခဲ့တယ်လို့သူကပြောပါတယ်တွဲဆောင်တဲ့နေ့မှာပဲ KBC ဘက်ကလိုချင်တဲ့အနေထားပုံစံတစ်ခုကိုအစိုးရကာကွယ်ရေးဝန်ကြီးဌာနကိုစာရေးတောင်းဆိုခဲ့ရတယ်လို့ KBC မူမောက်ဆုံးနဲ့အတွင်းရေးမှူးဆရာစောရာကပြောပါတယ်
ကျွန်တော်ကအကောင်းခါကြီးရမှာအလုပ်ခဲ့တဲ့2019ရဲ့မိလာရောက်ခဲ့တဲ့ဒီအားလုံးကိုကျွန်တော်တို့ဆွဆွကျင်တဲ့အကြောင်းသာနဲ့ပြန်ပြထားတယ်နောက်တစ်ချက်ကကျွန်တော်တို့ရှင်းခါစစ်တဲ့ဟာမဟုတ်ပဲနဲ့တိုင်းတိုင်းသိချုံမင်းများမှုလိုအပ်တဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့သာနဲ့ပြန်ပြပြီးတော့သူတို့ပြောပါတယ်
ဆီယမမရန်လူရာ20နှစ်နဲ့ဆီယမတောင်ပေါ9နှစ်21နှစ်တို့နှစ်ဦးဟာကောင်းခါချေးရွာအတွင်2015 January လ16ရက်နေ့ညမှာအုပ်စုလိုက်အထမပြုကျင့်တပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်အမှုမှန်ပေါ်ပေါက်ရေးအတွက်လာမဲ့ဇွန်လပထမအပတ်မှာ KBC အမှုမှန်ဖော်ထုတ်ရေးအဖွဲ့ကအစည်းအဝေးပြုလုပ်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ KBC တာဝန်ရှိသူတွေကပြောပါတယ်ရှင်
ဆက်လက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အတွင်းမှာမြမသက်မတော်အရာရှိတဦးကနေကျေးရွာသားနှဦးကိုမာယွင်တပ်ဖြတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကနေတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မိရင်စနိုင်းကနေအခုလိုသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်စာမြို့နယ်ခွဲကမကြီးချောင်းဝရွာသားနှစ်ဦးကိုခလရ208ကပစ်တပ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူ့ကိုယ်ရေးကော်မရှင်ကမေလ18နဲ့19ရက်နေ့တွေမှာတွားရောက်စုံစမ်းစစ်ဆေးမေးမြန်းခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူ့ကိုယ်ရေးကော်မရှင်ဖွဲ့ဝင်ဒေါက်တာညံစောကအခုလိုပြောပါတယ
်ဘာလို့ဖြစ်တဲ့ဆိုတာရွာသား14ဦးမေးတာပေါ့နော်အဲဒီသားမှတွေ့တဲ့အကောင်လုံးမေးတာပေါ့ကျွန်တော်တို့ဆေးရုံသွားပါတယ်ဆရာဝန်ရဲ့စစ်တင်ချက်ကိုသွားလို့ကျွန်တော်တို့ရဲစခန်းခေါ်စာရဲမှုရဲ့ထောင်ရွက်ချက်လေးတွေကိုသူ statement ပေါ့နော်ထွက်ဆိုချက်လေးတွေကျွန်တော်ယူလာပါတယ်ခံလိုက်ရ280တိုင်ရင်မှုနဲ့လည်းဆုံးပါတယ်သူစရာလေးကြိုးချောင်းလေးတွေမေးမြန်းပြီးတော့ကျွန်တော်ယူခဲ့ပါတယ
်တွေ့ရှိချက်အားလုံးကိုကော်မရှင်တန်တင်ပြပြီးကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်နဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းဒေါက်တာညံစောကပြောပါတယ
်ကော်မရှင်ဖွဲ့ဝင်17ယောက်လုံးရဲ့သုံးသပ်ချက်အကြံပြုချက်တွေကိုယူပြီးတော့မှကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
ဒါအပြင်စစ်တပ်ဘက်ကလည်းလူအရင်လူအတလို့ဆက်လက်မေးမြန်းသွားမယ်လို့လည်းတောက်တန်ညံစောကပြောပါဗျ။ပြီးခဲ့တဲ့မတ်လ10ရက်နေ့ည12နာရီခန့်ကမကြီးချောင်းဝရွာသားတန်ငန်းသေးဦးမုံနဲ့မောင်ချစ်ဆိုးတို့နှစ်ဦးကိုခလရ208ကဘူကြီးစော်မျိုးသက်ဆိုသူကတနက်နေ့ပြစ်ခတ်ခဲ့လို့ဒေဆုံးသွားခဲ့တာပါ။တေဆုံးသွားသူတွေရဲ့မိသားစုဝင်တွေကတော့အမှုဟာနှလားကြောကြာနေပြီဖြစ်ပေမဲ့တဆုံတရာအကြောင်းပြမှုမရှိသေးတဲ့အတွက်အမှုမှန်ပေါ်စေလို့ကြောင်းတေဆုံးသူဦးမိုးရဲ့အကိုဦးချဲကပြောပါဗျ။သူ
လူတယောက်ကလက်ရောက်ကိုပြစ်တက်လိုက်ပြီလေ။ဒီမှာလည်းနှလားကြောရပြီလို့
တေဆောင်သူရသားနှုတ်ကိစ္စအမှုမှန်ပေါ်ပေါက်ဖို့အတွက်ဧပြီလ25ရက်နေ့ကသမ္မတကာကွယ်ရေးဦးစီးချုပ်ပါဝင်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အာရှလူ့အခွင့်အရေးကော်မရှင်တို့ထံတန်ကြားစာပေးပို့ထားပါတယ်။ရသားနှုတ်ကိုပြစ်တက်ခဲ့တဲ့ခလရ208ကဘူကြီးစော်မျိုးထက်ကတော့မှားယွင်းပြစ်ခတ်မိတယ်ဆိုပြီးရဲစခန်းမှာထွက်ဆိုထားပြီးတော့ဒီအမှုခင်းနဲ့ပတ်သက်ပြီးစစ်ပတ်ဆိုင်ရာခုံရုံးထံလွှဲပြောင်းထားပါတယ်။
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ
ရှမ်းပြည်မြောက်ပိုင်းအတွင်ဖြစ်ပွားတဲ့စစ်ရေးပြဿနာဟာလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုတွေဇက်တိုက်ဖြစ်ပွားနေပါတယ
်ဒေါက်တာရှင်မြတ်အခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
ဒါကတော့တောက်ကြနေနေနဲ့ခင်းတိုင်းထုတ်လွှင့်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်။ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍ၊တိပ်ပံတဲ့နည်းပညာ၊သုတဆုံလင်အမေရိကန်တခွင်းစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်။ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်တက်သားသားကင်ပွဲဖြစ်ရှင်းသွားမယ်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ဒီနေ့တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြေရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အလဲဆုံးဖြေရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ခုလိုဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုစနေနေ့နဲ့အင်္ဂါနေ့ညတွေမှာဓာတ်ရိုက်တင်ဆက်နေပါတယ်။ဒီစီစဉ်တွေမှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်တော့အမြန်ဆုံးဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံမှာသွေးထွက်တန်ယူအကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေနဲ့အတူစီးပွားရေးကျဆင်းလာတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်ပါတယ်ဗင်နီဇွဲလားနိုင်ငံရင်းဆိုင်နေရတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစိန်ခေါ်ချက်တွေအတွက်အပြည့်ရှာနိုင်အောင်ဗင်နီဇွဲလားနိုင်ငံရေးလောကကအလွှာအသီးသီးကြားမှာစစ်မှန်တဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူအမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းလိုပါတယ်အခုဆိုရင်ဗင်နီဇွဲလားပြည်သူတွေဟာစားနဲ့ရိတ်ခါဆေးဝါးလျှက်စစ်မီနဲ့အခြေခံလူသုံးကုန်ပစ္စည်းတွေမလောင်ရတဲ့အခြေအနေနဲ့ရင်ဆိုင်နေကြရသလိုကုန်စည်နှုန်းလည်းတက်လာနေတာပါသမရနီကိုလတ်မာဒူရိုကိုယာရူးကဖယ်ရှားနိုင်မယ်လူမှုဆန္ဒခံယူပွဲတရက်ကျင်းပနိုင်ရေးကိုထောက်ခံတဲ့အနေနဲ့မကြသေးခင်ကပဲမြို့တော်ကရာကတ်စ်ကလမ်းမတွေပေါ်မှာအစိုးရဆန့်ကျင်ရေးထောင်ထဲချတဲ့ဆန္ဒပြသူတွေကခြိတက်ဆန္ဒပြခဲ့ကြပါတယ်အမေရိကန်သမရအင်မြူရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်ကတော့ဗင်နီဇွဲလားပြည်သူတွေဘဝတာယာဝပြောရေးအတွက်စိုးရိမ်ပူပန်ကြောင်းနဲ့လက်ရှိရင်ဆိုင်နေရတဲ့အခြေအနေဟာဆိုးဝါးလွန်းလာတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ဒီစင်ခေါ်ချက်တွေကိုဖြည့်ရှင်းနိုင်မှုအတွက်သက်ဆိုင်သူတွေအားလုံးပါဝင်ပူးပေါင်းဖြည့်ရှင်းကြဖို့လိုအပ်ပါတယ်။အခုဆိုရင်ခေါင်းဆောင်တွေအနေနဲ့ဗင်နီဇွဲလားလူထုရဲ့အသံမျိုးစုံကိုနားထောင်ဖို့နဲ့ငြိမ်းချမ်းစွာအတူလက်တွဲပြီးအပြည့်ရှာကြဖို့အချိန်တန်ပြီလို့လည်းမစ္စတာ NS ကပြောဆိုခဲ့ပါတယ်။တကယ်လို့သာပြက်ကွက်ခဲ့မယ်ဆိုရင်တန်းနဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေဒုက္ခတွေခံစားကြရလိမ့်ဦးမယ်လို့ပြောဆိုသွားခဲ့ပါတယ်။အလားတူအမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကလည်းဗင်နီဇွဲလားပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့အားလုံးပူးပေါင်းပါဝင်ဖြည့်ရှင်းကြဖို့တိုက်တွန်းခဲ့ပါတယ်။ဒီစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့ရာအတွက်သက်ဆိုင်သူအားလုံးပါဝင်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းနဲ့ပြည်သူတွေရဲ့စံတော်ကိုလေးစားဖို့တရားဥပဒေစိုးမိုးဖို့အစိုးရထဲမှာအာဏာကိုမျှဝေအုပ်ချုပ်ဖို့နဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေအကောင့်ထဲဖော်ဖို့ကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောကြားသွားခဲ့ကြောင်းပါရှင
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကဆက်လက်ပြောပြမှာပါရှင်။
မြန်မာနိုင်ငံမှာလူခွင့်ရဲ့အပြည့်အဝမထွန်းကားသေးဘူးလို့ဂျပန်နိုင်ငံကိုရောက်နေတဲ့ American သမ္မတ Barack Obama ကအိဆက်ရှိမမြို့မှာဂျာတာဘရီနေကသတင်းစာဆရာတွေနဲ့တွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်။လူမှုရေးတက်ကြွလှုပ်ရှားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောင့်တိုးတက်ရွေးရှားမှုရှိနိုင်ပေမယ့်ပြဿနာတွေတော့ချက်ချင်းပြေလည်နိုင်စေနိုင်မှာမဟုတ်တဲ့အပြင်အခုကမြန်မာနိုင်ငံမှာတစ်စိတ်တစ်ပိုင်းအပြင်နှစ်နဲ့ချီပြီးတော်လန်ပြောင်းလဲမှုတွေလုပ်နေပေမဲ့လူခွင့်ရေးလှုပ်ရှားသူတို့မြန်မာနိုင်ငံထဲမှာအချင်းချောက်ခံနေရတယ်ဆိုတော့ကိုအခိုင်အမာပြောကြားနိုင်ပြီးလွတ်လပ်စွာပြောဆိုခွင့်မရကြသေးတယ်လို့အမေရိကန်နိုင်ငံမှာလွတ်လပ်စွာစုဝေးခွင့်မျိုးလည်းမရရှိကြသေးဘူးလို့ပြောကြားခဲ့ပါတယ်။အနိုင်ရနိုင်ခြင်းမရှိတဲ့အခြေအနေကနေအမေရိကန်နိုင်ငံရဲ့မြင်ကွင်းရဲ့အမြင့်ဆုံးနေရာကိုတက်လှမ်းလာတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ဟာ Republican Party ရဲ့သမ္မတလောင်းတရားဝင်ဖြစ်သွားပြီဖြစ်ပါတယ်။ဒေါ်နယ်ထရမ့်ဟာပြည်내အဆင့်ပါတီတွင်ရွေးကောက်ပွဲတွေမှာအများစုဖြစ်တဲ့ကိုယ်စားလှယ် 1,238 ဦးအနိုင်ရထားပြီးဖြစ်တဲ့အတွက်လာမယ့်ဇူလိုင်မှာကျင်းပမယ့် Republican Party ညီလာခံမှာသမ္မတလောင်းဖြစ်တဲ့တရားဝင်ရွေးချယ်ခံရတော့မှာဖြစ်ပါတယ်။ထိုင်းနဲ့တရုတ်နိုင်ငံတို့ကြားမကြခင်ကပဲရရှိခဲ့တဲ့စီးရဲသဘောတူညီမှုတွေကြောင့်နှစ်နိုင်ငံစီးရဲပူးပေါင်းဆောင်ရွက်မှုအတိမ်နဲ့ပတ်သက်ပြီးခံမှန်းချက်တွေထွက်ပေါ်နေပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဗိုလ်ချုပ်ကြီးချန်ဝမ်ကွန်းနဲ့ထိုင်းကာကွယ်ရေးဝန်ကြီးပရဝတ်ဝန်ဆူဝန်တို့ဒီသတင်းပတ်ထဲလာအိုစ်နိုင်ငံအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအတွင်းတရားတွေ့ဆုံခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာဩဇာကြီးမားတဲ့ဘာသာရေးခေါင်းဆောင်တူကကြောင်ဓာမမဟုတ်တခြားတရိတ်ဆန်နေတဲ့အတူဆယ်ဖီဓာတ်ပုံရိုက်တာကိုလုံးဝလိုအပ်လို့ရိုက်တာကလွန်းရင်တားမြစ်ထားကြောင်းပြောကြားလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာနိုင်ငံခြားသားအနောက်တိုင်းသားတွေနဲ့တူချင်တဲ့သူတွေဒီလိုလှုပ်တာရေပန်းစားနေတာဖြစ်ပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းအကြီးအကျယ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မနန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဂျွန်အယ်ဆင်ဖြစ်ပါတယ်ရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.